တိုင်းသားပါတီ20နဲ့ဖွဲ့စည်းထားတဲ့ညီနောင်တိုင်းသားပါတီများဖက်ဒရေးရှင်း NBF အနေနဲ့ MPC မြန်မာညီညွတ်ရေးစင်တာအပေါ်အယုံကြည်မရှိကြောင်းပြောဆိုလိုက်ပါတယ် MPC နဲ့နေသက်ဒေတာအခြေဆိုင်လက်နက်ကင်တိုင်းသားအဖွဲ့တွေစုစည်းထားတဲ့နိုင်ငံလုံးအပြစ်ခံရစေးဆိုင်ရာညီနိုင်ရေးဆောင်ရွက်ရေးအဖွဲ့ NCCT တို့မနေ့ကရန်ကုန်မြို့မှာတွေ့ဆုံပြီးမြန်မာညီညွတ်ရေးစင်တာနဲ့ပတ်သက်လို့သူတို့အမြင်တွေကိုဆွေးနွေးခဲ့ကြပါတယ်အပြည့်စုံကိုမအေးမကပြောပြပါမယ်
တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြမအစိုးရတို့ဟာပြည်နယ်အဆင့်ပြည်ထောင်စုအဆင့်အဖြစ်ခတ်ရဆဲပြီးယုံကြည်မှုတည်ဆောက်တာတွေကိုအစိုးရနဲ့တိုင်းရင်းသားတွေကြားမှာကြားခံဆောင်ရွက်ပေးခဲ့တာကတော့မြမညီညွတ်ရေးစင်တာပါမြမညီညွတ်ရေးစင်တာဟာအစိုးရတာဝန်ရှိသူဝန်ကြီးတွေအပါအဝင်ပညာရှင်တွေနဲ့စုစည်းထားတဲ့အဖွဲ့လည်းဖြစ်ပါတယ်တိုင်းရင်းသားပါတီ20နဲ့ဖွဲ့စည်းထားတဲ့ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်စောတန်းမြင့်ကတော့
ဒီဆွေးနွေးပွဲဒီကိစ္စဆွေးနွေးပွဲပေါ့နော်ကျွန်တော်ပထမဦးဆုံးချိန်ဖိတ်ဘူးပဲအဲ့ဒီကမှာအားလုံးပေါ့နော်ဒီကသူကတော့ဒီကိစ္စဆွေးနွေးပွဲဆိုတော့လွတ်လွတ်လပ်လပ်အမိမိရင်ထဲကအဆောင်ကိုဖွင့်ပြပေးပါဆိုတော့ကျွန်တော်အတိုင်းဒါပါတီနည်းနဲ့ကျွန်တော်လည်းတက်ရောက်တယ်ပေါ့နော်ပထမဆုံးချိန်အဲ့ဒီမှာကျွန်တော်ပြောလိုက်တာတော့ကျွန်တော်ကဒါအမှန်တိုင်းပြောလိုက်တာအဲ့ဒီတော့ကျွန်တော်ပြောခဲ့တာ MPC ဆိုတာသမရနဲ့အစိုးရဘက်ကအထူးလှုပ်ဆောင်ပေးတဲ့အဖွဲ့အစည်းဖြစ်တယ်ပေါ့နော်ကျွန်တော်တိုင်းဒါတွေအတွက်လှုပ်ဆောင်တဲ့အနေအထားမဟုတ်ဘူးလို့ကျွန်တော်မြင်တယ်ဒါကြောင့်မို့ MPC ပေါ်မှာကျွန်တော် MPC စဖွဲ့တဲ့တည်းကကျွန်တော် MPC ပေါ်မှာအရင်ကြည့်ရှိဘူးအဲ့ဒါကျွန်တော်အမှန်တိုင်းပဲပြောတာပေါ့နော်သမအဆုံးစည်းဝေးမှာဒါပေမဲ့အဲ့ဒီအခုချိန်မှာတော့ကျွန်တော်တို့ကယုံကြည်မှုမရှိတဲ့အနေအထားတော့မဟုတ်တော့ဘူးဒါကျွန်တော်တို့စောင့်ကြည့်နေတယ်ဒီငင်းဆိုင်ရဲ့အတွက်ဟိုဘောလှုပ်နေတဲ့ဒီတိုင်းဒါလက်နက်ကိုင်အတွက်တွေကိုကျွန်တော်တိုင်းဒါပါတီတွေရောကျွန်တော်အားလုံးကဒီ NPC ပေါ်မှာအဓိကစောင့်ကြည့်နေပါတယ်။ဒါကြောင့်မို့စိတ်ကောင်းစေနာကောင်းစိတ်ကြအမှန်နဲ့လှုပ်ဆောင်ပေးကြပါ။ဒါဆိုရင်တကယ်တမ်းအားလုံးယုံကြည်မှုရလာနိုင်ပါတယ်
။မြမငင်းငင်းနဲ့ပတ်သက်လို့စစ်အစိုးရလက်ထက်မှာတော့ဗိုလ်ချုပ်ကြီးခင်ညွန့်ကဥဆောင်ပြီးတိုင်းရင်းသားတွေနဲ့အပြစ်ခတ်ရဆေးရေးတွေလှုပ်ဆောင်ခဲ့တာပါ။တိုင်းရင်းသားတွေပေါ်မှာလုတ်ပိုင်ခွင့်အခွင့်အလမ်းများပေးခဲ့ရမှာလဲဥပဒေပြင်ပကအခွင့်အလမ်းတွေထိပေးပြီးငင်းငင်းရေးကိုတိစောက်ခဲ့တာဆိုပြီးတိုင်းရင်းသားတွေဘက်ကဆိုပါတယ်။ဒီကနေ့ကာလမှာတော့မြမငင်းငင်းရေးစင်တာကနေဥဆောင်ကလွန်ခဲ့တဲ့နှစ်နှစ်ကျော်ကစပြီးတိုင်းရင်းသားတွေနဲ့အပြစ်ခတ်ရဆေးရေးတွေကိုထပ်မံလုပ်ခဲ့တာပါ။ဒီအခါမှာလဲလက်နက်ကင်တိုင်းရင်းသားတွေကိုနေထိုင်စရာနဲ့ခရိုနီတွေကိုပေးနေတယ်လို့ပါမစ်တွေပေးပြီးစီးပွားရေးအခွင့်အလမ်းတွေနဲ့ငင်းငင်းရေးကိုတိစောက်ခဲ့ပါတယ်။ညီနောင်တိုင်းရင်းသားပါတီအဖွဲ့တွေကတော့သူတို့ရဲ့အတွေ့အကြုံရအခွင့်အလမ်းတွေဟာငင်းငင်းရေးကိုထိခိုက်နိုင်ပြီးယုံကြည်မှုပြတ်ပြားစေတဲ့အထိမဖြစ်သင့်ဘူးလို့ဆိုပါတယ
်။အဲဟိုပါပေါ့နိုင်ငံတော်အနေနဲ့တတ်နိုင်တယ်လို့ပန့်ပိုးကူညီတဲ့အခါဥပဒေပေါင်တွင်းချက်ကျော်ပြီးတော့ပို့ပြီးတော့လုံနိုင်တဲ့အချို့ပုံကူတွေလည်းရှိပါတယ်။အဲ့ဒီပုံမှာလည်းသူတို့အပြစ်မမူခဲ့ဘူး။ဘာပဲဖြစ်ဖြစ်ငင်းချိုင်းရရချင်တဲ့ဆန္ဒအစ်စ်မှဖြစ်တဲ့အတွက်ဒါမျိုးအစိုးရကခွင့်လွှတ်ပေးတယ်လို့ဖြစ်တယ်။ဒါပေမဲ့အမှန်တကယ်ကြတော့ဒီလိုမဟုတ်ဘူးလား။ဘောင်နဲ့ကြော်ပြီးတော့လုတ်တဲ့အဖွဲအစည်းတွေအားလုံးကိုအမြဲတမ်းမှတ်ထားတယ်။တကယ်ကအားလုံးတင်ထားခဲ့တယ်။တင်ပြီးတော့ချုပ်ချခြင်းတဲ့ခါကျမှအဲ့ဒီအဖြစ်အဲ့ဒီတုန်းကဘယ်နည်းဘယ်ရက်မှဘာလုတ်ခဲ့တယ်။အဲ့ဒီအဖြစ်ကိုထောက်ပြီးတော့လက်နဲ့ချမလားမချဘူးလား။ဒီလိုဖြစ်လာတယ်ဟာ။ဒါစစ်မှန်နဲ့ငင်းချိုင်းမဟုတ်ဘူးဆိုတာကျွန်တော်မနေ့ကဆွေးနွေးခဲ့တယ်။ယုံကြည်မှုတည်ဆောက်နေတဲ့ခါမှဥပဒေမဲ့အခွင့်အရေးမျိုးကိုမဖြစ်သင့်ဘူး
။မြန်မာညီညွတ်ရေးစင်တာကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ10ဘွဲ့ကျော်ကိုပြည်ထောင်စုအဆင့်ဆွေးနွေးပွဲတွေထိရောက်အောင်လှုပ်ဆောင်ခဲ့တာပါ။နှစ်ဖက်ဆွေးနွေးပွဲတွေလည်းအများအပြားရှိခဲ့ပြီးနှစ်ဖက်နားလည်မှုတွေအပြန်လည်ထားကြတယ်ဆိုတာကိုလည်းဆွေးနွေးမှုတွေပြီးတိုင်းမှာထုတ်ဖော်ပြောဆိုလေးရှိပါတယ်။ဆွေးနွေးမှုတိုင်းမှာတိုးတက်မှုတွေအောင်မြင်မှုတွေရှိတယ်ဆိုပြီးနှစ်ဖက်စလုံးကပြောဆိုနေကြတာပါ။ဒါပေမဲ့လည်းနည်းမြေအသက်မတ်ချက်မရှိတဲ့ပြဿနာတွေနဲ့ပဲအပြစ်ရထားတဲ့အဖွဲ့တွေနဲ့တိုက်ပွဲတချို့ပြန်ဖြစ်နေတာတွေလည်းရှိနေတာပါ။ဒီလိုအခြေအနေတွေဖြစ်ပေါ်တဲ့အပေါ်မှာလည်းတိုင်းရင်းသားပါတီတွေကအခုလိုရှုမြင်ပါတယ
်။ကျွန်တော်အမြင်တည့်ပြောမယ်ဆိုရင်လက်ရှိမှာအောင်မြင်တယ်လို့ပြောလို့မရသေးပါဘူးဗျ။အောင်မြင်လို့ဆိုအပြီးဆုံးထိရောက်မှအောင်မြင်တယ်လို့ပြောတာဗျ။အခုကအပြီးဆုံးမရောက်သေးပါဘူး။လမ်းခီးမှာပဲရှိပါသေးတယ်
။လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေစုစည်းထားတဲ့နိုင်ငံလုံးအပြစ်ခတ်ရဆေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT ကလည်းတိုင်းရင်းသားတွေရဲ့အရေးကိစ္စတွေမှာတိုင်းရင်းသားပါတီရဲ့သဘောထားတွေနဲ့ထပ်တူညီပါဖြစ်တယ်လို့ဆိုပါတယ်။ NCCT ကိုတော့အပြစ်ခတ်ရဆေးရေးကနေနိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေဖြစ်လာစေဖို့ရည်ရွယ်ပြီးကချင်ပြည်နယ်ရဲ့ကင်ကိုထိချုပ်ရနေရဖြစ်တဲ့လိုင်ဇာမာလုတ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေစုံတဲ့ညီလာခံကနေဖွဲ့စည်းခဲ့တာပါမြမညီညွတ်ရေးစင်တာရဲ့လှုပ်ဆောင်ချက်တွေအပေါ်မှာအကောင်းမြင်မှုတွေတိုးတက်မှုတွေအဖြစ်တိုင်းရင်းသားတွေဘက်ကရှုမြင်မှုတွေလည်းရှိနေတယ်လို့အတိတ်ကအတွေ့အကြုံတွေကြောင့်တော့တန်ရရနဲ့စောင့်ကြည့်လေ့လာမှုတွေလည်းရှိနေတယ်ဆိုပြီးတိုင်းရင်းသားတွေဘက်ကဆိုပါတယ်ရှင်